ံကုန်မြို့မှာတနီးယားကနေတနီးယားစီသွားလာဖို့အတွက်စိုက်ကားတွေကိုလူတွေအသုံးများစေဖြစ်ပါတယ်။စိုက်ကားခေါင်းလောင်းတဲ့နေရာလူစီကားတဲ့လမ်းတွေမြို့နယ်တွေရဲ့လမ်းကျူလမ်းတွေလေးစင်ကြေပုံးရပ်ကွက်တွေမှာပြင်းပြန်နေပေါ်တာ။ရာစုနှစ်ထွက်ဝင်နေပါကြအောင်ဒီကပိတ်ဝါရကျင်သုံးပြီးစစ်ဖက်ကအုံဆိုးလာခဲ့တဲ့မြန်မာနိုင်ငံမှာကြာသေးခင်ကမှနိုင်ငံရင်းနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်လာတာဖြစ်ပါတယ်။အခုတော့ဖြင့်နိုင်ငံသားချင်းနှိမ့်နှံမှုတွေကိုခွင့်ပြုပြီးနိုင်ငံတကာကလည်းတန်ခတ်ပိတ်ဆို့အရေးယူထားတာအများစုကိုရုပ်သိမ်းသွားပါပြီ။ဒီပြောင်းလဲကရန်ကုန်မြို့ရဲ့လမ်းတွေပေါ်မှာထင်ဟပ်နေပါတယ်။ပြည်ပကနေတင်သွင်းလာတဲ့ကားတွေကိုလမ်းတွေပေါ်မှာပြည့်နှက်အောင်တွေ့နေရပြီးရင်ကျော်ပိတ်ဆို့တာကလည်းပိုဆိုးလာနေတာပါ။စိုက်ကားစီးပြီးသွားဖို့လိုတဲ့လူကပိုးပြီးတော့နေနေလာပြီးစိုက်ကားဆရာတွေဖို့ဝင်းဝေးကြဆင်းလာနေပါတယ်။သူရင်ဆိုင်နေရတဲ့ဝင်ငွေအကြက်တဲကိုစိုက်ကားဆရာဦးညံမြင့်ကအခုလိုပြောပြပါတယ
်။ဘူကတော့စိုက်ကားနေတယ်။ဒီနေ့ကဟိုကတထောင်။ဟိုကတထောင်။ဟိုကနေ5,000 6,000 လောက်ရတယ်ပေါ့။အဲ့ဒီဒီရကြရတယ်နဲ့စား။ဒီရရတယ်နဲ့စား။ဒီသားစုအဲ့ဒါအဲ့လိုစား
။ကားသွားလာပူများလာတာကြောင့်သူစိုက်ကားနေရတာပူပြီးအန်ဒရယ်ကြီးလာတယ်လည်းရှင်းပြပါတယ်။
ဒီရနေဆိုင်တော့နည်းနည်းပို့ပြီးတော့ခက်ခဲတာပေါ့ကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာအခုဝင်းတော့ရှာနေရတာဒီလိုပဲပတ်ဆောင်မရရအောင်ရှာရတာမနေ့ပိုင်းဟိုဈေးဖို့ရအောင်ရှာရတာမနေ့ပိုင်းဟို3,000 လောက်ရအောင်ရှာရတယ်ညနေပိုင်းကျတော့အခါကြီးကြလဲမရဘူးတစ်ခါကြလဲရတယ်ခါကြလဲညနေပိုင်းကျ3,000ရခါကြလဲ1,000ကျော်လောက်ပဲရမနေ့ပိုင်းတော့ဈေးဖို့ရအောင်ရှာပြရတယ်ရှာပြီးပြီအဲနေနေပကြတော့ကအုံနာချာ
အခဲခဲနဲ့စိန်ခေါ်မှုတွေရှိနေပေမဲ့လေဒါဟာသူ့အတွက်အလုပ်ပါပဲလို့ဥညာဉ်ကပြောပါတယ
်စိန်ခဲကြရင်မရှိတော့ဘူးဗျာဆီတော့ဒီလိုပဲအပြင်းလို့လိုက်လို့ရတယ်ပေါ့ပညာလို့တို့လက်သမားလို့လိုက်လို့ရတယ်အဲ့လိုလိုက်လို့ရပညာလို့လက်သမားလိုက်လို့ရပညာလို့လက်သမားလို့ကြတော့တနည်းကို3,000လောက်ရ
စိုက်ကားဆရာများပြဟာလိုင်စင်မရှိပဲတရားမဝင်အလုပ်လုပ်နေကြတာလို့ဆိုပါတယ်ကိုကိုပိုင်စိုက်ကားနင်းတဲ့လူကနည်းနည်းပဲရှိပြီးအများစုကတော့ဦးသိန်းမြင့်တို့လိုပိုင်ရှင်တွေစီကနေငှားပြီးနင်းနေကြရတာပါဒါပေမဲ့လည်းဦးသိန်းမြင့်လိုပိုင်ရှင်ကိုယ်တိုင်တောင်မှဝင်ငွေအခြေအနေမရေမရာဖြစ်နေတာကိုသူပြောတာနားထောင်ကြည့်ရင်သိနိုင်ပါတယ
်ဒီနေရာဟိုအပေါ်မှာ
ကားတိတ်ပြီးထောင်းတာမကြိုက်တော့ဘူးကားအပွားတွေပြန်ရတယ်ကဲတော့အုံနာကအုံနာကနေတိုင်းနဲ့တင်လာတင်းလို့ရတော့အသိအတွေ့တင်တော့အဲ့လိုဖြစ်နေအဲ့ခါကဖြစ်န
ေ။အသက်19နှစ်ပဲရှိသေးတဲ့မောင်စီသူဟာဆယ်ကျော်သက်အရွယ်လွန်ငါးစရုပ်ကလေးပဲရှိပါသေးတယ်။မိသားစုစာဝတ်နေရေးအတွက်သူစိုက်ကားထွက်နေနေရတာပါ။သူ့ရဲ့မိသားစုမှာဖခင်၊မိခင်၊ညီဖြစ်သူနဲ့သူ့အပါအဝင်မိသားစုဝင်၄ဦးရှိပြီးတော့ငွေရေးကြီးချက်တဲ့တာကြောင့်စိုက်ကားနေနေရတယ်လို့သူကပြောပါတယ်။အဲ့ဒီကြားထဲမှာမှကားအန်ဒရယ်ကိုလည်းတရိထားနေရတာပ
ါဟိုကားတွေရှုပ်လို့ဆက်ကားတွေပါနေလို့တိတ်ယူမကောင်းဘူးကားတွေရှုပ်လို့ဆက်ကားတွေပါတားလာတာအနေများတာ
မောင်စီသူကဘိန်းပေါက်နေတဲ့သူ့ရဲ့ဆိုက်ကားကိုဆိုက်ကားပြင်ဆရာဦးကျော်ဦးစီမှာတွားပြင်ရပါတယ်ပစ္စည်းအစ်တွေပေါ်လာတာကြောင့်ဒီကနေ့ခေတ်ဆိုက်ကားတွေဟာအရင်တုန်းကထက်ပိုပြီးကောင်းလာတယ်လို့ဦးကျော်ဦးကပြောပါတယ
်ရှိတယ်လေအစ်တတွေကဒါဆိုရင်ဒီကောင်းဆိုရင်ဒါအစ်စ်ဖြစ်လာတယ်အစ်စ်ဖြစ်လာအရင်ကဒီစမုတ်ကလေးတွေကိုယ်ဆိုရင်ဒါစမုတ်ကြီးအစင်ရောက်ပါပြီ။ဒီစမုတ်ဆိုရင်ဒါပြက်ချင်းပြုတ်ချင်းမရှိတော့။ဒါဆိုရင်စမုတ်ပြက်တာတို့ရှိတယ်၊ဝေတိန်တာတို့ရှိတယ်ဒီကောင်ကြတော့မရှိတော့ဘူး။ဒါဒီကူအစ်စ်ပေါ်လာတဲ့ဟာဒီစမုတ်တွေ။ဒီပြင်အထွေထူးကတော့မရှိဘူးပေါ့။ဒီပုံမှန်တိုင်းပဲ
။စိုက်ကားနင်းရတဲ့အလုပ်ရဲ့တဘာဝကူကခံမမ်းမရတာကြောင့်ပုံမှန်ဝင်ငွေမရှိဘူးလို့စိုက်ကားဆရာကိုအောင်ဆန်းလင်းကပြောပါတယ်။စာဝတ်နေရေးဆေးကပိုကြီးလာတာကြောင့်လာစဉ်ကုန်ကြစိတ်အားလုံးကိုမကာမိဘူးလို့သူကပြောပါတယ
်။ဟုတ်လွယ်ကြီးလို့လည်းမဟုတ်ဘူး။ရရင်လည်းရတယ်။မရရင်လည်းမရဘူး။ခုလိုမိုးရင်းရဲ့ကြတော့ပိုဆိုးတော့မရတာများတယ်။ဒီနေ့စားဖို့တောက်ဖို့တော့ရပါတော့။စားလိုက်တောက်လိုက်ပတ်တန်တော့ပူချံတော့မရှိဘူး။ပူချံမရှိဘူးတခါကြတော့လည်းကျွေးတော့တယ်။ဟုတ်အရင်တော့နင်းတာတော့လွတ်လပ်နေရတာပေါ့နော်။ခုကတော့ကားရချုပ်လမ်းရပိတ်တာများတော့နင်းတိုင်းမှုတွေကခဏခဏပြည့်တယ်။ဖြစ်တော့ကိုလည်းထိနေနေရတော့ချောင်းနင်းလိုက်
ဆိုင်ကားငါးစီးတဲ့ဒေါခင်နှင်းကြီးလိုခီးတဲ့တွေအတက်ကတော့တက္ကစီကားတွေဝင်လို့မရတဲ့လမ်းသွယ်လမ်းချင်းတွေကိုဆိုင်ကားကဝင်လို့ရတာကြောင့် ွားရည်လာရည်အဆင်ပြေတယ်လို့ပြောပါလေ
။အနီးနားကြတော့ကားတွေပါတွေဝင်လို့မလွယ်ဘူးလေ။ဒီတက်စီတွေပါငှားဖို့ကြလည်းအဆင်မပြေဘူးဆိုတော့ဆိုက်ကားပဲစီးကြတာပေါ့။အဝေးဆိုတော့လိုင်းကားတွေပါပဲစီးတာ။နော်။ဆိုက်ကားအနီးနားဒီလမ်းတွေပါတွေဝင်မယ်ဆိုဆိုက်ကားပို့ဆင်ပြေတယ
်။အခုဆိုရင်ရန်ကုန်မြို့မှာအနေရင်မဝင်ရဆိုပြီးတော့တက်မှတ်တဲ့နေမျိုးတွေပိုပြီးများလာတာကြောင့်ဆိုင်ကားဆရာတွေအဖို့ငကူကထဲပူပြီးခက်ခဲလာနေတာကတော့အမှန်ပါပဲဒါပေမဲ့လည်းတတ်မှတ်ထားတဲ့အတိုင်းမဝင်ရဘူးဆိုတဲ့နေရာတွေကိုရှောင်ပြီးနင်းကြရမယ်ဆိုရင်လေအချိန်အရာရောခီးတွေတွေရဲ့လိုအပ်ချက်အရာပါအဆင်မပြေဖြစ်မှာကလည်းလက်တွေ့ရင်ဆိုင်နေရတဲ့အခြေအနေပါအဲ့ဒီလိုအခြေအနေတွေအောက်မှာဆိုင်ကားဆရာတွေအဖို့သူတို့ရဲ့တမူဝမ်းကြောင်းလုပ်ငန်းနဲ့စာဝုန်နေရေးလုံလောက်ဖို့ရာအပြင်းထန်ရုန်းကန်နေရပေမဲ့လေဒီအစင်အလာတည်ယူပို့ဆောင်ရေးပုံစံကိုရန်ကုန်မြို့ရဲ့လမ်းတွေပေါ်မှာနှစ်နှစ်ချိုက်ချိုက်နဲ့ကောင်းကောင်းဆက်ပြီးအသုံးပြုနေကြစေရှိပါတယ်ခင်ဗျာ